သုံးရက်ကြာဆွေးနွေးမယ်။အမျိုးသမီးများဖိုရမ်ရဲ့အဓိကရည်ရွယ်ချက်ဟာပြည်တွင်းကြီးကြီးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေလည်းဥဆောင်မှုအခမ်းအနားကနေပါဝင်နိုင်ရေးဖြစ်ပါတယ်။ဒါအပြင်တခြားဆွေးနွေးကြမယ့်ခေါင်းစဉ်တွေကတော့အမျိုးသမီးတွေကိုတရားဥပဒေများအရကာကွယ်ပေးရေးနိုင်ငံရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတို့ပါဝင်ခွင့်ရရေးကြားမှဒန်းတူရေးစတဲ့ခေါင်းစဉ်တွေနဲ့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီနေ့ဖွံ့ဖွဲကိုအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေကအမျိုးသမီးခေါင်းဆောင်တွေနဲ့ပြည်တွင်းပြည်ပလူမှုရေးအဖွဲ့အစည်းတွေကအမျိုးသမီးကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်။ကမ္ဘာမှာငြိမ်းချမ်းရေးအတွက်ဦးဆောင်သူတွေထဲမှာအမျိုးသမီးတွေလည်းပါဝင်ခဲ့ကြတာမို့မြန်မာအမျိုးသမီးတွေကလည်းပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာဦးဆောင်မှုအခမ်းအနားကနေပါဝင်လာနိုင်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံအမျိုးသမီးအဖွဲ့များကွန်ရက်ကဒေါ်စုဇန္နာလှလှစုက RFA ကိုပြောပါတယ်
ကမ္ဘာအဝမ်းမှာပေါ့နော်ငြိမ်းချမ်းရေးတွေလုပ်တဲ့အခါမှာအမျိုးသမီးတွေပါဝင်မှုကိုစင်ဆက်တဆိုင်တောင်းဆိုလာခဲ့တယ်အဲ့လိုဆုံးဖြတ်ချက်ရှိတဲ့အတွက်ကြောင့်ဒါနိုင်ငံအခေါင်းဆောင်တွေကမဖြစ်မနေလက်ခံကျင့်သုံးရမယ့်အချက်ဆိုတာဖြစ်သွားတယ်သို့တော်လည်းကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအချက်ကိုဟိုမေ့နေကြလားဒါမှမဟုတ်ရှင်လည်းမသိလို့လားတော့မသိဘူးပေါ့နော်ပြောရမယ်ဆိုရင်ဗင်ငြိမ်းချမ်းရေးစပွဲဝိုင်းမှာအမျိုးသမီးတွေကအဓိကဥဆောင်ဆွေးနွေးတဲ့နေရာမျိုးမရှိခဲ့ဘူး KNU မှလွဲ၍ပေါ့နော်တခြားဆွေးနွေးပွဲတွေမှာတော့အမျိုးသမီးတွေပါဝင်တာနည်းတယ်မရှိသလောက်ပဲအဲ့ဒါကြောင့်မလို့ကျမတို့တည်တည်ချာချာပေါ့နော်ဆွေးနွေးပြီးတော့သက်ဆိုင်ရာတွေကိုတိုက်တွန်းသွားမှာပါဒါကလည်းပဲအခုမှကျမတို့တောင်းဆိုတာမဟုတ်ဘူး UN ကနေချမှတ်ထားတဲ့စီမင်းစည်းကမ်းဆိုတော့ဒါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတခုအနေနဲ့လိုက်နာချင်းသုံးမယ်လို့ကျမတို့အများကြီးမျှော်လင့်ထားပါတယ
်ညဉ့်ညားရေးလုပ်ငန်းစဉ်တွေမှာအစိုးရနိုင်ငံရေးပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကမျိုးသမီးတွေပါဝင်လာနိုင်ဖို့တိုက်တွန်းရမှာဖြစ်တယ်လို့မြန်မာမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဝင်ဒေါ်စောမြရာဇာလင်းက RFA ကိုပြောပါတယ
်။မျိုးသမီးတွေရဲ့ပါဝင်မှုအားနည်းခြင်းတည်ရင်ငြိမ်းချမ်းရေးအတွက်ရည်ရှိတည်တမ်းနဲ့ခိုင်မြဲတဲ့ငြိမ်းချမ်းရေးတည်ဆောက်မှုကိုဖြစ်ပေါ်ရတဲ့အားနည်းတယ်ဆိုတဲ့အကြောင်းအရာတွေအပါဝင်ပေါ့မျိုးသမီးတွေပုံမပါဝင်လာစေဖို့ရတဲ့ဆင်းရဲသွားမှာဖြစ်တယ်။ဆိုရပိုင်းကိုလည်းတိုက်တွန်းရမယ်။နိုင်ငံရေးပါတီပိုင်းတွေကိုလည်းတိုက်တွန်းရမယ်။ဘော်ဒါဒေသအဖွဲ့အစည်းတွေမှာအခြေစိုက်လှုပ်ရှားနေကြတဲ့အဖွဲ့အစည်းအားလုံးကိုလည်းဆက်လက်ပြီးတော့အမြဲတမ်းတိုက်တွန်းနေရမှာဖြစ်တယ်။
နိုင်ငံရေးဖြစ်စဉ်တွေမှာလည်းမျိုးသမီးတွေရဲ့အခမ်းအနားပါဝင်မှုအားနည်းနေသေးတယ်လို့လာမယ့်ရွေးကောက်ပွဲတွေကနေလွှတ်တော်စီတက်ရောက်မဲ့အမျိုးသမီးဥယျာဉ်တိုးတက်လာနိုင်ဖို့ကိုလည်းဒီဖိုရမ်မှာဆွေးနွေးကြမှာဖြစ်ပါတယ်။နိုင်ငံရေးအရာစွမ်းဆောင်ရည်မြင့်တင်ရေးကိုအစိုးရနဲ့လူမှုရေးအဖွဲ့တွေကတင်နန်းတွေပေးဖို့လိုအပ်ကြောင်းလည်းဖန်အံမျိုးသမီးကွန်ရက်ကဒေါ်နန်းတင်မြင့်ကပြောပါတယ်
။အခုချိန်တော့အမျိုးသမီးတွေလည်းစုစည်းမှုအားပိုတော့ကောင်းလာတယ်ဆိုတော့နောင်လာမဲ့တရာဒီကြလို့ရှိရင်တော့90ရာခိုင်နှုန်းတော့ပါဝင်နိုင်မယ်လို့ကျွန်မတို့ထင်တယ်ပေါ့နော်။ကျွန်မတို့ရဲ့ဒီလူမှုဖွဲ့စည်းတွေကလည်းလူအပ်တဲ့ capacity တွေသူတို့လည်းညှိမှုအတွက်အမြဲတမ်းပဲပေးပါတယ်။ awareness ပေးတယ် advocacy ပေးတယ်ဆိုတော့ကိုယ်လည်းသိရှိလာပါတယ်။တခါအရင်တော့ဆိုရင် constitution ကဘာမှတော့မသိတော့ဒီစာအုပ်အစိမ်းလေးကိုကြည့်တော့မရဲတဲ့ပုံဖြစ်နေမှာအခုတည်းကကင်လည်းရတယ်ကိုယ်လည်းသိခွင့်ရတယ်ဒီလိုမျိုးနဲ့အကြောင်းအရာလည်းတော်တော်လေးနားလည်သွားပါတယ်။နားလည်တော့လည်းကိုယ့်ကိုယ်လည်းယုံကြည်မှုလည်းရှိလာတယ်ပေါ့။အစိုးရကတော့ပြောပါတယ်ဟိုလူမှုအဖွဲ့အစည်းတွေကတတတအားပေါ့နော်မြများအားကောင်းလာမယ်ပြောတဲ့အတွက်ကြောင့်မလို့သူကတော့အခွင့်အရေးလည်းပေးရမယ်အားလည်းပေးရမယ်တာဝန်ခံပေးရမယ်ပြောတဲ့စကားအတိုင်းကိုတာဝန်ယူတာဝန်ခံနိုင်ပေးဖို့တဲ့ကျမတို့ကတော့လူချင်းပါတယ်
တိုင်းရင်းသားဒေသတွေမှာဒုက္ခရောက်နေကြတဲ့အမျိုးသမီးတွေကလေးတငယ်တွေနဲ့တက်ကြီးရွယ်အိုတွေကိုစောင့်ရှောက်ကြဖို့အမျိုးသမီးတွေမှာတာဝန်ရှိတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးက RFA ကိုပြောပါတယ်
အဓိကကျွန်တော်တို့ဒုက္ခရောက်နေတဲ့အမျိုးသမီးတွေကလေးတွေပေါ့နော်တက်ကြီးရွယ်အိုတွေကိုကြီးစောက်ရှောက်ဖို့ ਆ ဆိုလို့ရှိရင်အမျိုးသမီးတွေအဓိကတာဝန်ရှိပါတယ်ဒီလိုဂန္ဓာတွေမှာဆောင်ရွက်နေတယ်ဆိုလို့ရှိရင်ဘီဒီယိုချမ်းရေးကိုတဝက်လောက်အောင်မြင်နိုင်ပါတယ်ဂျန်တဲ့ဂန္ဓာတွေမှာလည်းကျွန်တော်တို့အမျိုးသားတွေနဲ့လက်တွဲမှာပေါ့နော်တက်ညီလက်ညီဆောင်ရွက်မှာဆိုလို့ရှိရင်ကျွန်တော်တို့ကအများကြီးစွမ်းဆောင်နိုင်ပါတယ်နောက်တစ်ခါနိုင်ငံရေးဆိုတာဒီနေ့စဉ်နဲ့အများကျွန်တော်တို့ရဲ့သွာလာလှုပ်ရှားလှုပ်ကင်ဆောင်ရွက်မှုအားလုံးအောင်ဆိုလို့ရှိရင်နိုင်ငံရေးထက်မှာအကျုံးဝင်တဲ့အတွက်ကျွန်တော်တို့အမျိုးသမီးတွေဒီနေ့စဉ်နဲ့အများပတ်ဝန်းကျင်မှာဆောင်ရွက်မှုတွေအားလုံးအောင်ဆိုလို့ရှိရင်လည်းနိုင်ငံရေးမှာပါဝင်နေတယ်လို့သတ်မှတ်လို့ရပါတယ
်ဒီဖိုရမ်ကနေမြန်မာနိုင်ငံရဲ့အရေးကြီးတဲ့အခမ်းအနားတွေမှာအမျိုးသမီးတွေပါဝင်နိုင်ဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ